ပြည်ပြည်နယ်ကလေသမားတွေနေရာဆုံးရှုံးနေပုံကိုလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစည်းအဝေးခံစားထုတ်ပြန်ထားပါတယ်။ဥပဒေဆိုင်ရာအားနည်းချက်နဲ့အာဏာပိုင်တွေရဲ့စက်ကွက်ကြောင့်လေသမားဟာရာဇဝတ်သားလိုဖြစ်နေတယ်လို့ဆိုပါတယ်။ကရင်လေသမားတွေနေရာဆုံးရှုံးမှုများလာတဲ့အတွက် KNU ကရင်အမျိုးသားအစည်းအရုံးဟာလွန်ခဲ့တဲ့နှစ်ဒီဇင်ဘာလမှာနေရာမူဝါဒကိုထုတ်ပြန်ပါတယ်။အခန်း၆ခန်းစာမျက်နှာ89မျက်နှာရှိတဲ့မူဝါဒဖြစ်ပါတယ်။အစိုးရတပ်ရဲ့ဖြတ်လေးဖြတ်ဆစ်စင်ရေးကြောင့်မြေယာဆုံးရှုံးမှုအများဆုံးဒေသတစ်ခုဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့မြေယာအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒမှာတူတာတွေရှိတယ်လို့ကွဲပြားခြားနားတော်လည်းရှိပါတယ်။အခြေခံဥပဒေအပိုက်39မှာတန်းပြည်တဲကမြေအလုံးမြေပေါ်မြေအောက်လေတူတဲကတရားစတာပစ္စည်းအလုံးရဲ့ပင်ရင်ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့ဆိုပါတယ်ဒီနေရာမှာနိုင်ငံတော်ဆိုတာအစိုးရကိုဆိုလိုပါတယ်ဒါကြောင့်ဦးသိန်းစိန်အစိုးရရဲ့မြေယာဆိုင်ရာမူဝါဒဟာအစိုးရနဲ့မြေအရင်အမြင့်ရဲ့မူလပိုင်ရှင်ပြည်သူအကြဆက်ဆံနေတဲ့အကျိုးစီးပွားနဲ့အခွင့်အာဏာခွဲယူမှုမြေယာတရားစတာအသုံးပြုမှုကိုရှင်းလင်းဖော်ပြတယ်လို့ဆိုပါတယ
်မြေပိုင်ရှင်အစ်မန်နဲ့ပတ်သက်တဲ့အစိုးရရဲ့မြေအသုံးချမှုမူဝါဒဟာမလိမ့်တစ်ပတ်ဖြစ်နေပေမဲ့KNU မြေယာမူဝါဒကတော့ရှင်းလင်းပြတ်သားပါတယ်မြေယာတစ်တော်ရေလုပ်ငန်းနဲ့တဘာဝတရားစတာအလုံးကိုတိုင်းရင်းသားပြည်သူလူထုကပိုင်ဆိုင်တယ်လို့ KNU ကယုံကြည်ပါတယ်မြေယာမူဝါဒဆိုတာကြားနေလို့ရတာမျိုးမဟုတ်ဘူးလို့ဆိုပါတယ်မြေယာမူဝါဒကြောင့်လက်ရှိမြေယာပိုင်ဆိုင်မှုစနစ်အားကောင်းလာတာရှိတယ်လို့အားနည်းသွားတာလည်းရှိပါတယ်မြို့ဖလာနေထိုင်လို့ပိုင်ခွင့်အခြေခံရေးနဲ့ပရိပခါကြောင့်မြို့ဖလာနေထိုင်လို့ပိုင်ခွင့်ဆုံးရှုံးရသူတွေရဲ့အကျိုးစီးပွားကိုတင့်တော်သလိုမြင့်တင်ဖို့ KNU ကဦးစားပေးထားပါတယ်။နေရာတက်တနာဖြစ်ရှင်းရမှာ KNU လက်သမားသမဂ္ဂဥပဒေပညာရှင်တဲ့အခြားအဖွဲ့တွေပါဝင်နေပါတယ
်။အတင်းအဓမ္မဖေရှားမှုကြောင့်နေရာကိုစွန့်ခွာသူတွေကိုရောကြီးပေးဖို့ KNU ကဆုံးဖြတ်ထားပါတယ်။နေရာမှာဖေရှားခံရတဲ့ဒုက္ခတွေကိုမူလနေရာမှာပြန်လည်နေထိုင်ခွင့်ပြုပြီးပိုင်ဆိုင်မှုနဲ့ရောကြီးရပိုင်ခွင့်ပေးဖို့ကုလသမဂ္ဂကထောက်ခံတဲ့ပင်ရဲရုံမူဝါဒကို KNU ကလက်ခံကြောင်းဖော်ပြပါတယ်။ KNU မူဝါဒမှာလူမှုရေးအရာတရားဝင်မှု socially legitimate ကိုဦးစားပေးထားပါတယ်။ဆိုလိုတာကတော့တရားဥပဒေကအတိအမှတ်မပြုပေမဲ့ဒေသကလူအဖွဲ့အစည်းကအတိအမှတ်ပြုထားတဲ့မြေယာလုပ်ပိုင်ခွင့်ကိုရည်ညွှန်းတာဖြစ်ပါတယ်။အတိတ်ကကျူးလွန်ခဲ့တဲ့မတရားမှုကိုပေါ်ထုတ်ပြီးတရားမျှတအောင်လုပ်ပေးနိုင်မှာမြေယာမူဝါဒအောင်မြင်နိုင်မယ်လို့ဆိုပါတယ်အတိတ်ကပြိပက္ခကိုမဖြေရှင်းနိုင်ရင်ရေရှည်အောင်မြင်မှုရဖို့ခက်ခဲမယ်လို့မြင်ပါတယ
်အစိုးရမူဝါဒမှာမြေကိစ္စကိုအဆုံးဖြတ်ပေးမဲ့သူဟာအမျိုးသားမြေအသုံးချမှုကောင်စီနဲ့လက်အောက်ခံဒေသဆိုင်ရာမြေအသုံးချမှုကော်မတီတွေဖြစ်ပါတယ် KNU မှာတော့ကရင်စိုက်ပျိုးရေးဌာနလက်အောက်ခံဗဟုမြေယာကော်မတီကအဆုံးဖြတ်ပေးပါတယ်ဒီကော်မတီမှာ KNU ဗဟုအလို့မှုဆောင်ကော်မတီဝင်တွေကရင်စိုက်ပျိုးရေးငားလုပ်ငန်းတစ်တော်ဌာနတရားဌာနပြည်ထရေးဌာနအရတအတင်းအဖွဲကိုယ်စားလှယ်တွေနဲ့ကျွမ်းကျင်သူတွေပါဝင်ပါတယ်။ဆုံးဖြတ်ချက်ချရမှာမဲဆန္ဒကိုအခြေခံပြီးဆုံးဖြတ်မယ်လို့ဆိုပါတယ်။မြေယာဘဟုကော်မတီရဲ့လုပ်ငန်း၃ရပ်ဟာမြေယာစီမံခန့်ခွဲမှုမြေယာမှတ်ပုံတင်မှုနဲ့မြေယာတည်ထောင်ဖြည့်ရှင်းမှုစတာတွေပဲဖြစ်ပါတယ်။ဒီအထက်မှာဒေသဆိုင်ရာအဆင့်အလားအာဏာပိုင်တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်။
ဒီဟာလုတ်ပန်ခွင့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရမှာပြည်သူလူထုအပြည့်အဝထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဒေသကမျိုးဖလာအဖွဲ့အစည်းတွေကကူညီရမယ်လို့ KNU မူဝါဒမှာဖော်ပြပါတယ်။ဒီဟာလုတ်ပန်ခွင့်နဲ့တာဝန်ဝတရားကိုလည်းဖော်ပြထားပါတယ်။ရိုကြီးပေးမှု၊မြေယာပြန်လည်ခွဲဝေပေးမှု၊မြေယာရုပ်သိမ်းမှု၊မြေယာပြန်လည်ပြင်ဆင်မှုစတာတွေနဲ့ပတ်သက်တဲ့လုတ်ပန်ခွင့်တွေကိုလည်းဖော်ပြပါတယ်။အစိုးရရဲ့မြေအသုံးချမှုမူဝါဒအပိုင်း၈မှာတိုင်းရင်းသားရဲ့မြေအသုံးချမှုအခွင့်အရေးကိုအသိအမှတ်ပြုထားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကပြတ်ထန်းတဲ့မြေယာဥပဒေဟာအစဉ်အလာဓလေ့ကိုဂရုမစိုက်တဲ့ဥပဒေတွေဖြစ်ပါတယ်။စီးပွားရေးသမားကတော့သူတို့သိမ့်ပိုက်ထားတဲ့မြေယာကိုခွဲဝေပေးဖို့စိတ်ကူးမှာမဟုတ်ပါဘူး။အမျိုးသားမြေအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒဟာပြည်သူအကျိုးပြုသဘောတရားတွေဖြစ်တာမို့လက်တွေ့ကျင့်သုံးနိုင်မှုလိုအပ်နေပါတယ်လက်ရှိမြေယာဥပဒေတွေကြောင့်လေယာမဲ့ဖြစ်သွားသူတွေကိုလေလုတ်ပိုင်ခွင့်ပြန်လည်ရရှိအောင်လုပ်ဖို့ကိစ္စဟာလက်ရှိအစိုးရရဲ့တာဝန်ဖြစ်နေပါတယ်တိုင်းရင်းသားရိုးရာအစီအလာဓလေ့ကိုအတိအမှတ်ပြုတဲ့အမျိုးသားမြေဥပဒေပေါ်ပေါက်ရေးဟာ ပြည်သူအများစုအတွက်အလွန်အရေးကြီးနေပါတယ်ခင်ဗျာ။